အမေရိကန်ပြည်အောင်စုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့တင်းမာတဲ့မူဝါဒကိုဆန့်ကျင်တဲ့အနေနဲ့ပြည်내တဝန်းကမြို့ကြီးတွေမှာမနေ့ကအဒေးဝစ်တောက် immigrants ရွှေပြောင်းလုပ်သားမရှိတဲ့နေ့ဖြစ်သတ်မှတ်ပြီးတော့အလုံးမလုံးပဲဆန္ဒပြခဲ့ကြပါတယ်ရွှေပြောင်းအခြေချနေထိုင်သူတွေနဲ့တိစောက်ထားတဲ့အမေရိကန်လူနိုင်ငံမျိုးမှာရွှေပြောင်းလုပ်သားတွေရဲ့လှုပ်အားကိုအဓိကမှီခိုအားထားနေရတဲ့အတွက်သမ္မတထရန့်ရဲ့မူဝါဒကြောင့်အခက်အခဲတွေကြုံလာနိုင်တယ်လို့မြင်ကြသူတွေထဲမှာအမေရိကန်ပြည်အောင်စုမှာရွှေပြောင်းအခြေချနေထိုင်ကြတဲ့မြန်မာတချို့လည်းပါဝင်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကပြောပြပါမယ်ရှင်
ရွှေပြောင်းလုပ်သားတွေကိုအဓိကမှီခိုးနေရတဲ့စားတောက်ဆိုင်လုပ်ငန်းတွေ၊စောက်လုပ်ရေးလုပ်ငန်းတွေနဲ့အခြားစီးပွားရေးလုပ်ငန်းတွေအများပြားရှိတဲ့ Washington DC, Philadelphia, New York, Houston, North Carolina, California စတဲ့ပြည်နယ်ကြီးတွေမှာမနေ့ကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အခုလိုရွှေပြောင်းလုပ်သားတွေဆန္ဒပြမှုကြောင့်စီးပွားရေးလုပ်ငန်းထိခိုက်မှုတွေရှိခဲ့တာနဲ့ပတ်သက်လို့ Virginia ပြည်နယ်မှာ Sushi လုပ်ငန်းလုပ်ကိုင်နေတဲ့ Ko Steven ကအခုလိုပြောပြပါတယ်။
ဒီနေ့ဆိုလို့ရှိလို့ရှိရင်ပုံမှန်ဆိုတော့ဒါယုံဒီလေပတ်နေတဲ့အချိန်ပေါ့နော်အဲ့လိုအချိန်မှာဆိုရင်ကျွန်တော်တို့ရဲ့ဒီလုပ်ငန်းတွေကဒီနေ့ဆိုတော့တိတိတောက်ကြာဆင်းသွားတယ်အဲ့လိုမျိုးဆက်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီမှာလက်ရှိရှိနေလူတွေပါစီးပွားရေးရောအကုန်လုံးပေါ့နော်ဟိုထိခိုက်မှာ
ဒီကနေ့သတင်းပတ်အတွင်းဗဟိုအစိုးရအာဏာပိုင်တွေကတရားမဝင်နေထိုင်သူ900နီးပါးကိုဖမ်းဆီးခဲ့တဲ့လို့ရဲ့အပေါ်မှာလည်းရွှေပြောင်းလုံသမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအနေနဲ့စိုးရိမ်မကင်းဖြစ်ခဲ့ကြပြီးနောက်အခုလိုဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။ထူးခြားချက်အနေနဲ့လုပ်ငန်းပိုင်ရှင်တွေကိုယ်တိုင်သူတို့ရဲ့ရွှေပြောင်းအလုပ်သမားတွေမနေ့ကြာသပတေးနေ့ကအလုံးမလုံးပဲဆန္ဒပြခဲ့ကြတာကိုအပြည့်အဝထောက်ခံခဲ့ကြပါတယ်။သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုမဲပေးထောက်ခံခဲ့သူဖြစ်ပေမဲ့အခုလိုရွှေပြောင်းလုပ်သားတွေနဲ့ပတ်သက်ပြီးသမ္မတအနေနဲ့မူဝါဒချမှတ်ရမှာအသေးချာစစ်တမ်းကောက်ယူသုံးသပ်ပြီးမှဆောင်ရွက်တင်ကြောင်းနယူးယောက်ပြည်နယ်ဘာဖလိုမြို့မှာစွန့်ပစ်ပစ္စည်းပြန်လည်အသုံးချရေးလုပ်ငန်းလုပ်ကိုင်နေသူဦးမင်းနိုင်ကပြောပါတယ
်။ရွှေပြောင်းနေထိုင်တဲ့ immigrant တွေကများသောအဖြစ် 3D လုပ်ငန်းတွေပဲလုပ်ရကြတာ။ Difficult, dirty and dangerous.ဆိုတဲ့ 3D လုပ်ငန်းတွေပဲကျွန်တော်တို့ immigrant နေရာအများစုကဒါတွေလုပ်ရကြတယ်။ဒီလူတွေကိုလုပ်ဒီမှာဒါတွေသူတို့မလုပ်တော့ဘူး။ဟောလုပ်ငန်းရှင်တွေစောကြပါဆိုစားတောက်ဆိုင်တွေမှာဟောတာမန်ဒေသခံတွေလုပ်တယ်ပင်မနဲ့ပကယ်ဆေးရတဲ့ dishwasher လုပ်တယ်ဒါတွေကဟိုတပတ်နဲ့နှစ်ပတ်မခံဘူးခါတဲ့ထွက်ကြတယ်အလုပ်တွေထွက်တယ်။ဆိုတော့ကျွန်တော်တို့ immigrant နေရာကျတော့ဟိုဘလောက်ပဲခက်ခဲနေတယ်ရအောင်ကြော်ဖြတ်ပြီးတော့ဘာဖြစ်လို့ဆိုရတဲ့လုပ်လည်းမလုပ်ချင်ကြဘူး။တော့အလုပ်တွေရှာဖွေရတဲ့ခက်တွေကြောင့်ရတဲ့အလုပ်ကိုခြေကုပ်ယူပြီးတော့တက်နိုင်လို့ကြိုးစားကြတယ်အဲ့တော့ကျွန်တော်ထောက်ပြချင်တာဒီ immigrant တွေရဲ့တန်ဖိုးကလည်းတိုင်းပြည်တွေမှာအမြဲတမ်းမှအကျိုးသက်ရောက်မှုရှိတယ်ဆိုတော့သူသိဖို့လိုတယ်အဲ့ဒီဟာတွေကိုသူသမားအနေနဲ့ဒီ policy တွေကိုဒီလိုအခြေခံကြကြစာပေးလုပ်ထားပြီးတော့ဒီလိုမျိုးဆုံးဖြတ်ချက်နေချတာလားအခုလို immigrant တွေရဲ့တန်ဖိုးတွေကိုတေးချာချာအတိမပြုတ်တယ်ဆိုရင်တော့ဒီလိုဟာတွေပေါ်မှာ policy shorting တွေလုပ်နိုင်တယ်
စံပြပစ္စည်းရောင်းဝယ်ရေးလုပ်ငန်းဟာရွှေပြောင်းလုပ်သားတွေအနေနဲ့အသက်အရွယ်မရွေးအချိန်မရွေးလုပ်ကိုင်နိုင်တဲ့အလုပ်ဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
်။အသက်အရွယ်ရောက်ရောဘာသာစကားအခက်အခဲတွေရောက်ရောလုပ်ငန်းရှာဖွေဖို့ခက်တဲ့လူတွေအတွက်ကိုရည်ရွယ်ပြီးတော့ကျွန်တော်ဒီလက်ရှိဖွင့်လာတဲ့လုပ်ငန်းတွေကိုစပြီးတော့ကြိုးစားပြီးတော့ဒီလုပ်ငန်းရဲ့သဘောတဘာဝတွေလူတွေ regulation တွေစနစ်ကျစာပေးလုပ်ပြီးတော့ဒီလုပ်ငန်းကျွန်တော်စလုပ်ဖြစ်တယ်။ဒီလုပ်ငန်းကိုလုပ်ချင်အပြည့်ဒီမှာလှုပ်ရှားဖွေလို့မရတဲ့ဒီလူတွေအတွက်ကို immigrant တွေအထူးသဖြင့်တက်ကြီးသမားတွေတက်ကြီးရွယ်ဦးတွေဟိုကျွန်တော်အလုပ်ပြီးနိုင်တဲ့သဘောမျိုးဒါပြောလို့ရတယ
်ရွှေပြောင်းလုပ်သားအများစုဟာနိုင်ငံသားတွေမလုပ်ချင်တဲ့အောက်ခြေတိမ်လုပ်ငန်းတွေမှာလောက်ခလာစားအပြည့်နဲ့ဝင်ရောက်လုပ်ကင်ကြတဲ့အတွက် American စီးပွားရေးမှာလည်းအကျိုးထိရောက်မှုတွေရှိစေတယ်လို့ကို Steven ကမြင်ပါတယ
်ထိရောက်တယ်ထိရောက်တယ်ဆိုတာဟိုသူတို့နိုင်ငံသားတွေမလုပ်ချင်တဲ့ဟာကိုတော်တော်များများရွှေပြောင်းလာတဲ့လူတွေကတော်တော်လုပ်တာအခုများတယ်ရာဇူးနဲ့ပတ်သက်နေတဲ့လူတွေကိုပဲသူတို့ဒါစီစစ်ပြီးတော့ပဲပြေးတင်တာပေါ့နော်အရေးယူတင်တာပေါ့နော်ချွေကောင်းလာတဲ့လူအကုန်လုံးလုံးမယ်ဆိုရင်တော့ကြာရှည်ဆိုရင်တော့ဒါမကောင်းတဲ့ပြင်လက္ခဏာစောင့်မယ်လို့တော့ကျွန်တော်တို့အမြင်တာပဲ
မနေ့ကဆန္ဒပြမှုတွေမှာတီနယ်ကျောင်းတချို့ရဲ့ဝန်ထမ်းတွေလည်းပါဝင်ခဲ့ကြတဲ့အတွက်သူတို့ကိုထောက်ခံတဲ့အနေနဲ့အဲ့ဒီကျောင်းတွေလည်းပိတ်ခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါရစေ